အမေရိကန်နိုင်ငံယာယီဝန်ကြီးအန်တိုနီဘလင်ကင်ဟာဂျော်ဒန်မြစ်ရဲ့အနောက်ဖက်ခြမ်းဝက်စ်ဘန့်ဒေသမြို့ဖြစ်တဲ့ရမလာကိုသွားရောက်ပြီးပါလက်စတိုင်းသမ္မတမမ်မူအဘတ်စ်နဲ့ဂျာဗာဘရီနီကတွေ့ဆုံခဲ့ပါတယ်။ဣသရေလနဲ့ဟာမတ်စ်တို့ကြားအပြစ်ခတ်ရစေသဘောတူညီမှုကိုတတိယအကြိမ်ဖြစ်ထပ်တိုးလုပ်လိုက်ပြီးတဲ့နောက်ပိုင်းဝန်ကြီးဘလင်ကင်ရဲ့အခုခီးစဉ်ဖြစ်လာတာပါ။ကာလာဒီသားမှာအပြစ်ခတ်ရစေရေးကာလနောက်ထပ်သက်တမ်းတိုးသွားနိုင်လိမ့်မယ်လို့တိုးသွားနိုင်မယ့်နည်းလမ်းတွေကိုရှာဖွေနိုင်ကြလိမ့်မယ်လို့အမေရိကန်ဘက်ကမျှော်လင့်နေသလိုပြန်ပြီးဆွဲခံထားရသူတွေကိုထပ်လွတ်ပေးလိမ့်အောင်မယ်လို့လည်းမျှော်လင့်ကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကတင်းလန်လေးကသတင်းထုတ်ပြန်ထားပါတယ်။ဟာမတ်စ်တို့စတင်တိုက်ခတ်ရာကနေဖြစ်လာတဲ့ကာဇာဒေသဣသရေလရဲ့ထိုးစစ်တွေနောက်ပိုင်းအဲ့ဒီဒေသကိုဘလင်ကန်ရဲ့ဒီခီးစဉ်တတိယအကြိမ်မြောက်ဖြစ်လာတာပါ။ဒါကြောင့်များစွာသောပါလက်စတိုင်းပြည်သူတွေဟာရမလာမြို့လယ်မှာစုဝေးကြကြပြီးဒီစစ်ပွဲမှာအမေရိကန်ရဲ့ရည်တည်ချက်မူဝါဒနဲ့ဘလင်ကန်နဲ့ပါလက်စတိုင်းသမ္မတအဘတ်စ်တို့တွေ့ဆုံမှုအပေါ်မှာလည်းဆန္ဒပြခဲ့ကြပါတယ်။ဒီခီးစဉ်မတိုင်ခင်အမေရိကန်နိုင်ငံသားယဝန်ကြီးအန်တိုနီဘလင်ကန်ဟာအစ္စရေးဝန်ကြီးချုပ်နက်တန်ယာဟုနဲ့တွေ့ဆုံခဲ့ပြီးတောင်ပိုင်းဂါဇာဒေသမှာနောက်ထပ်လူအသက်တွေသေဆုံးမှုထပ်မဖြစ်ရအောင်အစ္စရေးဘက်ကထိုးစစ်ကြီးတွေရှောင်ရှားဖို့ပြောဆိုဆွေးနွေးနိုင်တဲ့အတွက်ဒီခီးစဉ်ကသိအရေးပါကြောင်းလည်းပြောပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဥပဒေအောက်မှာဣသရေလအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ပိုင်ခွင့်အတွက်အမေရိကန်ကဆက်လက်ထောက်ခံသွားမှာဖြစ်ပေမဲ့အရသာပြည်သူတွေတေးကြီးထိခိုက်တာမျိုးထပ်မဖြစ်အောင်လှုံ့ဆော်ဖို့ကိုလည်းနေတန်ညာဟုကိုတွေ့ဆုံနေမှာဘလင်ကန်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။